ထိုင်းနိုင်ငံတဲကယူအန်မြေကျောင်းမှာတည်ဆောက်မဲ့အငင်းပွားဝယ်ရေလွှဲစီမံကိန်းကိုထိုင်းစစ်အကနှစ်ကြိမ်တိုင်ပယ်ချခဲ့ပေမဲ့တရုတ်ကုမ္ပဏီတစ်ခုကလည်းတာဝန်ယူတည်ဆောက်ဖို့အတွက်ကမ်းလှမ်းခဲ့တဲ့နောက်မှာစက်တင်ဘာလထဲမှာပဲထိုင်းတဘာဝဝန်ကျင်ဆိုင်ရာဘုတ်ဖွဲ့ကဒီစီမံကိန်းအတွက် EIA ကတဘာဝဝန်ကျင်ပေါ်တည်အောင်မှုအလားအလာတင်ပြချက်ကိုလက်ခံအတည်ပြုပေးလိုက်ပါပြီ။အခုလိုဒီမြေကျောင်းမှာရေလွှဲဆယ်တည်ဆောက်ခွင့်ထိုင်းဘက်ကခွင့်ပြုလိုက်တာဟာတရုတ်ရဲ့ governance စီမံကိန်းအတွက်အကျိုးရှိစေမယ်လို့အကြေခတ်တွေကသုံးသပ်ပါတယ်။ထိုင်းရဲ့ဩဇာကြီးမားတဲ့ဒုတိယဝန်ကြီးချုပ်ပရဝတ်ဘုံစွမ်းဦးဆောင်တဲ့တဘာဝဝန်ကျင်ဆိုင်ရာဘုတ်ဖွဲ့ကဒီ EIA သုံးသပ်ချက်ကိုနှစ်ကြိမ်တိုင်တိုင်ပယ်ချခဲ့တာဖြစ်ပြီးနောက်ဆုံးပယ်ချတာက2019ဒီဇင်ဘာမှာဖြစ်ပါတယ်။အခုတော့တရုတ်အစိုးရပိုင်းကုမ္ပဏီတစ်ခုဖြစ်တဲ့ Norinco International ကဒီရေလွှဲဆယ်တည်ဆောက်ရေးအတွက်ခန့်မှန်းကုန်ကျစရိတ်ဒေါ်လာ 1.1 ဘီလီယံအစားထက်ဝက်လောက်နဲ့တည်ဆောက်ပေးမယ်အပြင်ဒီစရိတ်ကိုပါချခံမှာဖြစ်ပြီးခမန်းစီမံကိန်းကာလ9နှစ်အစား6နှစ်နဲ့ပြီးတည်ဆောက်ပေးမယ်လို့ကမ်းလှမ်းခဲ့တာဖြစ်ပါတယ်။ဒီရေလွှဲဆယ်တည်ဆောက်ရေးနဲ့ပတ်သက်ပြီး VOE ရဲ့မေးမြန်းချက်ကိုတော့ဆင်မြောင်းဌာနကရောထိုင်းစုကဘက်ကပါတုံ့ပြန်ဖြေကြားတာမရှိသလိုတရုတ်ကုမ္ပဏီဘက်ကလည်းမှတ်ချက်တစ်စုံတည်းမပေးပါဘူး။